အင်္ဂလိပ်ခေတ်တုန်းကဆိုရင်မြန်မာပြည်မှာဆေးချောက်ကိုအလွယ်တကူဝယ်လို့ရပါတယ်။သုံးလို့လည်းရပါတယ်။အဖမ်းဆီးလည်းမရှိပါဘူး။အေးအေးဆေးဆေးပါပဲ။1939ခုနှစ်မှာဆိုရင်တရားဝင်အောင်မှခွင့်ပြုလိုက်သေးတယ်။အဲ့လိုအေးအေးဆေးဆေးဖြစ်တဲ့ဆိုတာကလည်းနိုင်ငံကဖွံ့ဖြိုးတိုးတက်ခဲ့တာ။အခုဆိုမြန်မာပြည်မှာဆေးချောက်ကိုတရားဝင်သုံးခွင့်မရှိတော့ပါဘူး။ခိုးဝယ်ရတယ်၊ခိုးသုံးရတယ်၊မိရင်ထောင်ချရတယ်။ဘာလို့လဲဆိုတော့နိုင်ငံကဆင်းရဲပြီးအောက်ကျနောက်ကျနိုင်နေတာ။နိုင်ငံတွေတိုးတက်တဲ့အစဉ်တန်းရှိတယ်ဆိုတာကိုအရင်ကတော့ဘလောက်ချမ်းသာတယ်ပြည်သူတွေပျော်ရွှင်မှုဘလောက်ရှိတယ်ဆိုတာနဲ့တိုင်းတာကြပါတယ်။အခုခေတ်ကတော့အဲ့လိုမဟုတ်တော့ပါဘူး။ပြည်သူတွေဆေးကြောက်တရားဝင်သုံးဝင်ရလားမရလားနဲ့တိုင်းတာနေပါပြီ။နေသာလန်ကအက်စတာဒမ်မှာဆိုရင်အရင်တည်းကဆေးကြောက်တရားဝင်သုံးဝင်ရပါတယ်။အမေရိကန်တွေလည်းအခုဆိုသုံးဝင်ရနေပါပြီ။အခြားဥရောပနိုင်ငံတွေလည်းသုံးဝင်ရလာပါပြီ။ဝီကီပီးဒီးယားမှာရှာကြည့်လိုက်မယ်ဆိုလို့ရှင်လည်းပဲတိုးတက်နေတဲ့နိုင်ငံကြီးတွေတော်တော်များများဟာဆေးကြောက်ကိုတရားဝင်ခွင့်ပြုထားကြပါတယ်။ပြီးတော့ဆေးကုသရေးမှာလည်းသုံးကြပါတယ်။ဆေးကြောက်ကိုကင်ဆာသမားတွေတုံးရင်ဆဲပြန့်တာနှေးပြီးနာကျင်မှုတက်တာတယ်ပြီးတော့အိမ်မရတဲ့အခါဆေးကြောက်ပါတဲ့ဆေးဝါးတွေအစားတောက်တွေစားသုံးရတယ်ဆေးကြောက်ကိုစစ်လီတွေထည့်တောက်တာလည်းမဟုတ်ပဲကွကီးတွေလှုပ်စားတယ်ကိတ်မုတ်တွေဖုတ်စားတယ်ဘလောက်ပြောဖို့ကောင်းလိုက်တယ်မြန်မာပြည်မှာတော့ဒီလိုမဟုတ်ပါဘူးဆေးကြောက်လေးဒတိုင်းစားလောက်နဲ့1500နှစ်လောက်ကြာပါတယ်ဒီဒတိုင်းစားဟာဘယ်သူမှလည်းအန္တရာယ်မပေးဘူးသူဟာသူပဲငြိမ်ငြိမ်လေးနေတာပြီးတော့ဆွဲလန်းဆွဲလန်းစေတာမဟုတ်ပါဘူးဖမ်းတဲ့လူကိုယ်တိုင်လည်းအိုက်ထက်ဆိုးတာတွေသုံးကျင်သုံးတယ်ဒီဆေးကြောက်ကဘာမှမဖြစ်မှလည်းဖမ်းတဲ့လူတွေသိတယ်တရားသူကြီးလည်းသိတယ်ဒါပေမဲ့လောက်ွက်တွေပြကြတာဗောလေဥပဒေကလည်းရှိပြန်တော့ဘာမှမဟုတ်တာလေးနဲ့ခံကြရတာဗောအချို့ဆိုလူငယ်လေးတွေစမ်းတက်တဲ့အရွယ်မှာရင်အထောင်ထဲရောက်သွားရှာတယ်လူဘဝတွေအညွန့်တုံးကုန်တာဗောဆေးကြောက်သုံးလို့ဘဝပြတ်တာမဟုတ်ပါဘူးအဖမ်းခံရလို့ဘဝပြတ်ကုန်တာပါဖမ်းတယ်ဆိုတာလည်းတကယ်ကိုပတ်ဝန်းကျင်နဲ့မိသားစုကိုဒုက္ခပေးတယ်ဘိန်းဗျူတို့ WY တို့ဆိုတော်သေးတယ်မြန်မာပြည်မှာတော့ဆေးမှုနဲ့ထောင်ကျရင်လူမှုရေးပြည်တန်ချမယ်ဆေးကြောက်ကိုအကန့်အသတ်နဲ့ခွင့်ပြုမယ်ဆိုပြီးပြောထားတာတော့ကြားထားတာကြားပါပြီအခုထီတော့အကောင့်ထဲမပေါ်သေးပါဘူး။ဘာလို့ဖြစ်မလာသေးတာလဲ။မေးမြန်းကြည့်တော့ဖန်စီတရားဆွဲထောင်ချတဲ့လုပ်ငန်းစဉ်တွေမှာပါဝင်နေတဲ့လူတွေဟာစီးကြောက်ကိုတရားဝင်လုပ်မပြေချင်ကြဘူးတဲ့။ဘာကြောင့်လဲဆိုတော့ဒီလုပ်ငန်းစဉ်ကနေတရားမဝင်ငွေကြေးတွေအများကြီးရနေတာ။စီးကြောက်နဲ့လူငယ်တယောက်ကိုဖမ်းလိုက်ပြီးဆိုတော့မိသားစုက yes scan မှာ light တွေ့ဖို့အတွက်လက်ထိုးရတယ်။အစားအသောက်ပို့ဖို့ပတ်စံပေးရတယ်။ကောင်းကောင်းနေရဖို့ပတ်စံပေးရတယ်။အာမခံမရတဲ့အမှုဖြစ်လို့ထောင်ကြီးချုပ်ကိုရောက်ရင်လည်းအိတ်ဖို့နေရာဝယ်ရတယ်။အထဲကိုပတ်စံသွင်းရတယ်။ထောင်ဝင်တန်းကိုရာဂိုင်နှုံးနဲ့ပေးပြီးသွင်းရတာပါပြီးတော့အခန်းလူကြီးဆိုတဲ့တန်းစီကိုလည်းပတ်စံပေးရသေးတယ်ရုံးထုတ်တိုင်းမှာမိသားစုကပတ်စံနေကုန်းနေအစစ်စင်ပေးရတာကိုရှင်နေဘိုးတွေလည်းကုန်းနေတရားသူကြီးကိုလည်းကြတော့ရတယ်လက်နဲ့ပဲကြတော့လို့လည်းရတာမဟုတ်ပါဘူးဘလို့ပဲကြတော့ထောင်ကတော့ကြတာပါပဲကြရင်လည်းအထဲမှာအစင်ပြေဖို့အတွက်ဘောင်ချာရေးရသေးတယ်ဘောင်ချာရေးတယ်ဆိုတာကတော့စာရွက်လေးမှာအကျဉ်းသားနာမည်နဲ့အဖေနာမည်ကိုရေးမှတ်ထားတာပါအဲ့လိုရေးဖို့အတွက်ပတ်စံပေးရတာဗောလေဒါမှတတ်တောင်တတ်တာနေလို့ရမှာအဲ့ဘောင်ချာကလည်းခဏခဏပြတ်တယ်အဲ့ဒါကိုဘောင်ချာစုပ်တယ်လို့ခေါ်တာပေါ့အဲ့ဒါဆိုဘောင်ချာထက်ရေးရပြန်ရောထက်ရေးရပြန်တော့ပစံထက်ကုန်ပြန်ဒါကြောင့်လေတရားဝင်ဖြစ်သွားရင်အဲ့လိုဂွင်တွေကိုပျောက်သွားမှကြောက်ကြတာပေါ့လေအခုဆိုအိန်းကြီးချင်းထိုင်းနိုင်ငံမှာဆေးကြောက်တရားဝင်သုံးလို့ရပါပြီထိုင်းကတိုးတက်အောင်မြင်နေတာမှန်ပေမဲ့သူတို့လည်းစစ်တပ်အာဏာသိမ်းထားတာပဲလေမြန်မာပြည်လိုပဲပေါ့ဆေးကြောက်ချပြီးရင်လူတွေကအေးအေးဆေးဆေးပဲနေကြတော့ထိုင်းဝင်ရုပ်ကလည်းခွင့်ပြုလိုက်တာထင်ပါတယ်ဆေးကြောက်ဆိုင်ဖို့ပစ္စည်းကောင်းအောင်လုပ်ဖို့စိတ်ဝင်စားနေတာနဲ့တင်ထိုင်းရလူတွေကအာနာသိမ့်တာကိုအာယုံမဆိုင်တော့ဘူးပေါ့လေမြမပြီကတော့အမှောင်ထဲမှာတန်တရာလဲနေတော့မှာပဲဒီလိုမိုးရဲရေတဲ့တော်လိုင်းကာလမှာမင်းကဆေးကြောက်ကိုတရားဝင်ဖြစ်ချင်သေးတာလားဆိုပြီးအခြားလူတွေကစူရင်လဲခံရမှာပါပဲယူကရိန်းမှာတော့ဒီလောက်ဆစ်ဖြစ်နေတဲ့ဟာဆေးကြောက်တရားဝင်ဖြစ်ဖို့အင်တိုက်အားတိုက်လုပ်နေကြသေးတာကိုနိုင်ငံတွေတိုးတက်ခြင်းမတိုးတက်ခြင်းကိုဆေးကြောက်တရားဝင်လားမရမဝင်ဘူးလားနဲ့တိုင်းတာနေပြီဆိုတော့မပြောချင်ပဲပြောရရင်တော့အဖအရေအနေနဲ့လဲဆေးကြောက်ကိုတရားဝင်သုံးဝင်ရှိချောင်ကြီးညာတင်ပါပြီ။ဒါဆိုတိုးတက်ချင်အောင်ဆောင်လို့ရတာဗောလေ။ရုရှားပြန်အဖသူများထက်ပိုထူးတယ်ဆိုတော့မင်းတို့နိုင်ငံတွေကဆေးကြောက်ဝယ်တရားဝင်သုံးလို့ရတာ။ငါတို့ကဘိန်းယူရော WY ရောအိုးရှုပ်ပါတယ်ကွာ။ K ရော E တွေပါတရားဝင်နေဆိုပြီးကြီးညာလိုက်ရင်တော့နိုင်ငံတကာကပါဟာကနေဟင်ကနေဖြစ်သွားအောင်ပြောမရဘူးလုပ်ချင်လုပ်နေ။